စစ်ကောင်စီနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေအကြားဒီရက်ပိုင်းတွေ့ဆုံဆွေးနွေးမှုတွေမကြာခဏလုပ်နေပေမဲ့ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးလုပ်ငန်းတွေကတော့တင်းကျပ်ကတ်သတ်ခံရဆဲပဲလို့ကူညီပေးရေးအဖွဲ့တွေကပြောပါတယ်။မိုခါမွန်နဲ့တဲ့ဆူဒိုဝါခံထားရတဲ့ရခိုင်ဒေသမှာ3လကျော်ကြာတဲ့အထိပြန်လည်ထူထောင်ရေးတွေမလုပ်နိုင်သေးသလိုအကူအညီတွေအများအပြားလိုအပ်နေတယ်လို့ပြောကြပါတယ်။ဒီသတင်းပေးပို့ချက်အပြည့်အစုံကိုကိုဆောင်ဝလိုင်ပြောပြပေးပါအောင်ခင်ဗျာ
။လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညီနက်ရေးယုံ UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲမစ္စတာဆာဂျတ်မိုဟာမက်ဆာဂျင်နဲ့စစ်ကောင်စီဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းဆွေနဲ့နိုင်ငံခြားရေးဌာနအရာရှိတွေဒီလ9ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပြီးလူသားချင်းစာနာမှုအကူအညီပေးဆိုင်ရာလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကလည်း UNOCHA အကြီးအကဲမစ္စတာမာတင်ဂရစ်ဖစ်စ်ကိုယ်တိုင်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးစစ်ကောင်စီတာဝန်ရှိသူတွေနဲ့ကူညီပေးရေးကိစ္စတွေဆွေးနွေးခဲ့သလိုဒီခီးစဉ်နောက်ပိုင်းစစ်ကောင်စီနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကြားပုံမပူပေါင်းဆောင်ရွက်နိုင်မဲ့နိလန်းတွေနဲ့ဆက်လင်းပြီးစက်တင်ဘာလ9ရက်နေ့ကထပ်မံဆွေးနွေးခဲ့ကြတာဖြစ်တဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုကုလသမဂ္ဂကိုယ်စားလှယ်တွေနဲ့မြန်မာအာဏာပိုင်တွေကြားတွစ်ဆုံမှုတွေမကြာခဏရှိနေပေမဲ့မိုခါမူနိုင်တာတင်းခဲ့ပြီးတဲ့နောက်လူသားချင်းစာနာမှုတွေအများအပြားလိုအပ်နေတဲ့ရခိုင်ပြည်နယ်မှာတော့အကူအညီတွေပိတ်ပင်ခံနေရတော့မယ်လို့ကူညီပေးနေသူတွေကပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအနေနဲ့စစ်ဆေးခံရတာတွေ၊ကွန်ပျူတာတည်ယူခွင့်တွေကန့်သတ်ခံရတာလို့အဟန့်အတားတွေကြုံနေရဆဲပဲလို့ဒေတာရင်းလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တစ်ခုရဲ့တာဝန်ရှိသူအမျိုးသမီးတဦးကပြောပါတယ်
။အဓိကတော့ဒီကန့်သတ်ချက်တွေကတော့ဒီကိစ္စပေါ်တော့ဒီ share point တွေဆိုလို့လေကျွန်တော်တို့ကြုံရတာလို့ဒီရှိတယ်ပေါ့နော်။အဓိကဒီကွန်ပျူတာလောက်တဲ့နေရာမှာလေဒီ registerရှိတဲ့အဖွဲ့ဆိုရင်တော်တော်လေးခိုးကြဖို့ရသွားရတဲ့အဖွဲ့ရှိတယ်ပေါ့အဓိကရေဂျစ္စတာရှိရင်လည်းတို့ဒီပစ္စည်းတွေကိုဒီကန့်သတ်ထားရတယ်ကိုကျမတို့တွေ့နေရတယ်ပေါ့နော်ဟိုမှာဆေးဝါးတို့ဒီစနေခါတို့ဆိုတော်တော်လေးကန့်သတ်တဲ့နေရာမျိုးမှာတွေ့ရတယ်ပေါ့နော
်မုခါမုံတိုင်းတင်းခဲ့တာ3လကျော်ကြာလာတဲ့အထိပြန်လဲထူထောင်ရေးအကူအညီတွေတိတိယယောမပေးနိုင်သေးဘူးလို့လည်းပြောပါတယ်မုံတိုင်းနဲ့အကြီးအကျယ်ခံခဲ့ရတဲ့ရခိုင်မြောက်ပိုင်းကတချို့ဒေသတွေမှာလက်ရှိအချိန်ထိလျှက်စစ်မှုတွေမရရှိသေးသလိုနေအိမ်နေပျက်စီးသွားတဲ့ဒေသကအတော်များများဟာလည်းလုံခြုံတဲ့အမိုးကာအောက်ကိုရောက်ဖို့ခက်ခဲနေတော့မယ်လို့ကုညီပေးရေးဆောင်ရွက်နေတဲ့အမျိုးသမီးကပြောပါတယ
်။အဓိကတော့ဟိုအခက်ခဲကတော့စားနေရခါပေါ့နော်အခုတတိဒီကျန်လေးထူထောင်ရေးကိစ္စတွေကလုံးဝမလုပ်နိုင်တဲ့အနေအထားမျိုးတွေဖြစ်တယ်ပေါ့။အဲ့လိုပုံစံမျိုးတွေရှိနေသေးတယ်။နောက်ပြင်ဒီအဓိကအဲ့ဒီမှာတော်တော်လေးဒီရှစ်ကြောင့်လောက်ပါတယ်များလာတယ်ပေါ့နော်ဒီမှာအဆင်မပြေတဲ့အတွက်လေတော်တော်လေးကိုဟောရှစ်ကြောင့်လောက်ပါတယ်များလာတယ်ဆိုတော့လက်ရှိကြံနေတဲ့ဒီဆိတ်ဆောင်ဆိတ်ဆောင်နေတဲ့မိုခါဗန့်ပြည်သူတွေကကြတော့ကြံနေစုတော်ရေကဏ္ဍကလည်းလာမှုထုံနိုင်တဲ့အနေအထားလိုရှိနေတယ်ပေါ့
ရခိုင်မြောက်ပိုင်းမှာမိုခါမုံနိုင်တန်တင့်ပြည်သူတွေအပြင်လက်ရှိအချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေကလည်း9000နီးပါးရှိနေသေးတယ်လို့ဒေတာရင်းစစ်ဘေးဒုက္ခတွေဒီကုညီရေးအဖွဲ့ရဲ့စီးရင်နေအရာသိရပါတယ်လက်ရှိမှာတော့တချို့စစ်ဘေးဒုက္ခသည်စခန်းတွေကိုကမ္ဘာစန္ဒယိကအဖွဲ့ WFP ကစန္ဒယိကပုံမှန်ထောက်ပံ့မှုတွေရှိပေမဲ့လုံလောက်မှုမရှိသလိုမောခါမုန်တိုင်းနဲ့တခြားရေဘေးတင့်လာလို့တဘာဝဘေးအန္တရာယ်တွေကိုလည်းထပ်တိုးကြုံနေရတာပါလိုအပ်တဲ့အကူအညီတွေမရတဲ့အခါဒုက္ခသည်တွေအတွက်အကြအတဲတွေပိုဆိုးလာနေတာဖြစ်တယ်လို့လည်းလူသားချင်းစာနာမှုအကူအညီပေးနေသူတွေကပြောဆိုကြပါတယ်ခင်ဗျာ